အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နေပါပြီ။ကျမခင်မျိုးသက်ပါ။2020မှာကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်နှောင့်နှေးမှုတွေကြုံတွေ့ခဲ့ရပေမယ့်အချိန်နဲ့ကိုက်ပြီးဆောင်ရွက်ရတဲ့သူကြေတနာလုပ်ငန်းတွေကတော့ရပ်ထားလို့မရပဲဆက်လုပ်ခဲ့ရတာဖြစ်ပြီးအဲ့ဒီထဲမှာအောင်မြင်မှုအများအပြားရခဲ့တာကတော့အာကာသဆိုင်ရာသူကြေတနာတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်မှာအင်ဂါဂျိုစူဇန်ရဲ့အတွက်ရဟယံတစင်းနဲ့ဂျိုဘော်တော်ဆက်ရုပ်လွတ်တင်နိုင်တဲ့အောင်မြင်မှုနဲ့အတူမိုးလေဝသနဲ့ဆက်သွယ်ရေးဂျိုလူဆိုင်ရာဤပညာအောင်မြင်မှုတွေအကြောင်းတင်ပြခဲ့ပြီးပါပြီ။နောက်အောင်မြင်မှုတစ်ခုကတော့တောက်ကြာဂျိုစူဇန်ရဲ့ကနေထူးခြားတဲ့တွေ့ရှိချက်တွေကိုရခဲ့တာပဲဖြစ်ပါတယ်။ဒါအပြင်တနာယီကိုနိုင်ပေါင်း3000ချီပြီးပြန်တန်းနေတဲ့ဥက္ကာပြန်တွေပေါ်အရောက်သွားလေးလာနိုင်ခဲ့တယ်လို့နေနာကိုအရောက်သွားပြီးနေရဲ့၄ရုအပူချိန်ဘာကြောင့်အရန်များနေရလဲတန်လိုက်မှုန်တိုင်းဆိုလာဖလင်းနဲ့သူ့ရဲ့တည့်ရမှုတွေဘယ်လိုဆိုတော့ကွာ2020မှာသူ့တည်တနာတွေလုံနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်ဒီရဲ့မြင့်နေပြင်မှာအပူချိန်ကဟိုစင်တီဂရိတ်နဲ့ဆို6000ပဲရှိတယ်ဒါပေမဲ့နေရဲ့လေဒုကအပူချိန်က4သန်းလောက်ရှိတယ်စင်တီဂရိတ်4သန်းလောက်အဲ့တော့မြင်းမြင်းတပြင်းမှာမပူပဲနဲ့အပေါ်မှာဘာကြောင့်ပူတယ်လဲဆိုတဲ့ဟာကိုသူတေသနာပညာရှင်တွေကသိကျင်ကြအဲ့တော့ DEC ကိုအမေရိကန်နိုင်ငံကလွှတ်လိုက်တဲ့ဂျိုတူတစ်ခုကနေအနာကိုမိုင်၄၅တန်းလောက်အတွင်းရောက်အောင်ကတ်သွားပြီးတဲ့အခါကျတော့မှနေရဲ့ကိုရိုနာပေါ့နော်သူကဓာတ်ပုံရိုက်ပြီးနေမျက်နှာပြင်ရဲ့အပေါ်မှာနေရဲ့လေတပူချိန်ကဘာကြောင့်အရန်များနေလဲပေါ့နော်သူတေသနာလုပ်ပါတယ
်ဒီသူတေသနာအတွက်နေကိုဓာတ်ပုံရိုက်ဖို့ဘလို့အခက်ခဲတွေကိုကြော်ဖြတ်ရပါတယ
်ဒီမြင်းမျက်နှာပြင်ပေါ်မှာထွက်နေတဲ့ solar storm လို့ခေါ်ပါတယ်အဲ့ဒီဟာကိုဓာတ်ပုံရိုက်တဲ့ဟာဘယ်အချိန်မှာပဲရိုက်လို့ရလဲဆိုလို့ရှိရင်နေကြက်မှာပဲရိုက်လို့ရနေကြက်တာလည်းခဏရယ်အဲ့တော့သူစေတနာလုပ်ဖို့ဟာမိနစ်တောင်မရှိဘူးအဲ့တော့ဒါကြောင့်သူတို့ဒီဂျိုဒူကိုနေကိုပြစ်တင်လိုက်တာလေနေနဲ့အနည်းဆုံးရအောင်သွားပြီးနေကိုဂျိုဒူမှာရှိတဲ့ကင်မရာနေပြီးတော့မှဂျိုဒူရဲ့ကင်မရာရှေ့ရနေပြီးတော့နေကိုဖုံးပလိုက်တယ်ဖုံးပြီးတော့မှနေရဲ့ဘေးပတ်ဝန်းကျင်ပေါ့နော်ဒီပုံရိပ်ရဲ့ဘေးပတ်ဝန်းကျင်ကအဲ့ဒီနေရဲ့မျက်နှာပြင်ရဲ့အပေါ်ကိုပေါ့နော်အဲ့ solar storm တွေသူတေးချရိုက်ကြည့်လိုက်တာရိုက်ကြည့်လိုက်တဲ့အခါကျတော့မှနေရဲ့ဒီမျက်နှာပြင်တဲ့ပူပူဟာချင်းအကြောင်းကပါလဲဆိုမျက်နှာပြင်ကနေထုတ်လိုက်တဲ့ဓာတ်ငွေတွေပေါ့နော်တပွား hydrogen တို့ helium တို့အဲ့ဒီဟာတွေပောက်ကွဲတဲ့အခါကျလို့ရှိရင်သူက iron ဖြစ်သွားတယ်ဆိုတော့အော်အနုမြူမဟုတ်တော့ဘဲနဲ့အနုမြူရဲ့အစိတ်ပိုင်းဖြစ်သွားတယ်၊ကွဲသွားတယ်ပေါ့နော်။ plasma ပေါ့နော်။ကွဲသွားတဲ့အတွက်ဒီအဲ့ plasma ကြီးဖြစ်သွားတဲ့အတွက် plasma ရဲ့ temperature အရန်မြင့်တယ်။အဲ့လိုကွဲသွားတဲ့အခါကျလို့ရှိရင်အနုမြူရှိလို့ရှိရင် proton နဲ့ neutron ဖြစ်တဲ့အတွက်သူကသူ့မှာလျှက်စစ်တက်မရှိဘူး။ကွဲသွားတဲ့အခါကျတော့လျှက်စစ်တက်ဖြစ်သွားပြီ။သူကအဖို့အမကွဲသွားတော့အဲ့ဒီအခါမှာအမလျှက်စစ်တွေကနေပြီးတော့မှဒီလိုလွင့်ဆင်သွားတဲ့အခါကျလို့ရှိရင်တန်လိုက်မုန်တိုင်းတွေဖြစ်တာအဲ့တော့ကျွန်တော်တို့ solar flare ဖြစ်လို့ရှိရင်ကမ္ဘာပေါ်မှာ radio တွေ satellite communication တွေပြက်ကုန်နေဆိုတဲ့ဟာလေခဏပေါ့အဲ့လိုပြက်ကုန်နေဆိုတဲ့ဟာဘာကြောင့်လဲဆိုတဲ့ဟာကိုသူတို့တည်ချပို့ပြီးသိလာပါတယ်ဒီနှစ်ထဲမှာ
တောက်ကြာကျူစူဇန်ရဲ့မှာတွေ့ရှိချက်အစ်စ်တွေကဘာတွေပါလဲ
တောက်ကြာကျူကဟိုကမ္ဘာပေါ်မှာလည်းအသက်ရှူလို့ရတဲ့လေတုမရှိပါသူ့လေတုထဲမှာဘာပဲရှိလဲဆိုလို့ရှိရင်သူကတောက်ကြာကျူရဲ့အပူချိန်ကဒီဂရီ300လောက်ရှိတယ်စင်တီဂရိတ်300လောက်ရှိတယ်ပြီးရဲ့အခါကျတော့ဒီတောက်ကြကြိုးကိုလွှမ်းထားတဲ့ဟာကသူ့ရဲ့အကျိုးရဲ့လေတုထဲမှာဟို sulfuric acid အဲ့ဒါအများဆုံးပါပဲဒါပေမဲ့သိပ္ပံပညာရှိတွေဒီနှစ်ထဲမှာတိုင်းနာမှာသူတို့ဘာသွားတွေ့လဲဆိုတဲ့အခါကျတော့ pH3 လို့ခေါ်တဲ့ phosphorus နဲ့ hydrogen တွဲထားတဲ့ molecule တစ်မျိုးကိုတွေ့ရပါတယ်အဲ့ဒါ ammonia လို့ဟာမျိုးပေါ့နော်သူကဘာလဲဆိုလို့ရှိရင်ဒီတောက်ကြာကျူပေါ်မှာဒီဟာကိုတွားတွေ့တဲ့အတွက်တောက်ကြာကျူပေါ်မှာတက်ရှိတော်ဟာရှိနိုင်သလားဆိုတဲ့ဟာကိုသူတို့စပြီးတော့လေ့လာဖို့အတွက်ကိုအစပြုလေးတစ်ခုရတာပေါ့နော်။ဘာလို့ဆိုတဲ့အခါကျဒီ pH 3ဆိုတဲ့ဟာကဘာပေါ်မှာမရှိဘူးလားဆိုရှိပဲ။သူတို့ကဘက်တီးရီးယားတစ်မျိုးပါ။ဒီဘက်တီးရီးယားကကျွန်တော်တို့တက်ရှိလူသားဆိုလို့ရှိရင်အောက်ဆီဂျင်ရှိမှအသက်ရှင်နိုင်တယ်နော်။ဒါပေမဲ့အဲ့ဒီ pH 3ကိုသုံးတဲ့အသက်ရှင်နေတဲ့ဘက်တီးရီးယားကြတော့အောက်ဆီဂျင်မလိုပဲနဲ့သူကတက်ရှိတဲ့ပုံစံတစ်မျိုးအနေနဲ့နေပါတယ်။အဲ့ဒါမျိုးတိုင်းလို့ရတဲ့အတွက်တောက်ကြကြိုးပေါ်မှာတက်ရှိတော်ဟာနဲ့ပတ်သက်လို့လေ့လာဖို့အတွက်ကိုအခွင့်စားတွေ့ပါတယ်။
တက်ရှိတရဝါတွေနဲ့ပတ်သက်ပြီးနောက်လေ့လာမှုတစ်ခုကဥက္ကာပြန်တွေပေါ်ဆင်းသက်ပြီးနမူနာတွေကိုယူနိုင်ခဲ့တာဖြစ်ပါတယ
်ဂျပန်နိုင်ငံကတွတ်လိုက်တဲ့ဒုံပြန်ရဲ့နောက်အမေရိကန်နိုင်ငံကတွတ်လိုက်တဲ့ဒုံပြန်ရဲ့ဥရောပကတွတ်လိုက်တဲ့ဒီဒုံပြန်ရဲ့သူတို့ဥက္ကာပြန်ဒီပေါ်ဆင်းကြပါတယ်နော်နေဆက်ကြဝလာအတွင်းမှာရှိတဲ့ဥက္ကာပြန်တွေကတောင်းနဲ့သိမ့်နဲ့ချီပြီးရှိပါတယ်အဲ့ဒီထဲမှာပေါ့ပေါ့နော်ဒီဥက္ကာပြန်အကောင်းဆုံးဆိုတာကိုရွေးရတယ်ရွေးတယ်ဆိုတော့ပါလဲဆိုဥက္ကာပြန်တိတ်သေးနေလို့ရှိရင်လည်းဟိုဆင်းလို့မရအောင်ကြီးနေလို့ရှိရင်လည်းတိတ်ကြီးနေလို့ရှိရင်ဆင်းလို့မရအောင်ကဘာနဲ့တိတ်ဝေးနေလို့ရှိရင်လည်းအဲဆင်းလို့မရအောင်အခုကပါလဲဆိုလို့ရှိရင်ဒီတုံးပြန်တဲ့ဥက္ကာပြန်တွားနေတဲ့ဒီပြန်နေတဲ့တဏှာယုံမိုင်းသိမ့်နဲ့ချီပြီးပြန်နေတဲ့ဥက္ကာပြန်ပေါ်ကိုရပါအောင်ဆင်းဆင်းပြအဲ့ဒီဥက္ကာပြန်မှာရှိတဲ့ဒီအဆိုင်အခဲဓာတ်ငွေပါညာကိုသူကတိတ်သိမ့်ပြီးတော့မှကဘာဟုပြန်ယူလာတာ
ဘာကြောင့်ဥက္ကာပြန်တွေကိုလေ့လာဖို့လုပ်တာပါလေ
ကျွန်တော်တို့ကဘာပေါ်မှာရှိတဲ့တက်ရှိသရွားတွေကဘယ်ကနေပေါ်လာလဲတခုဖြစ်နိုင်တာဥက္ကာပြန်တွေကဘာကိုဝင်တိုက်တဲ့အခါကြလို့ရှိရင်ဒီဥက္ကာပြန်နေပြောမြတက်ရှိတွေများတည်လာနိုင်တဲ့ probability ပေါ့နော်ဖြစ်နိုင်ခြေရှိသလားဆိုတာကိုသိပ္ပံပညာရှင်တွေယူဆထားတာတခုရှိပါတယ်ဒါဟုတ်မဟုတ်သိရအောင်ပါလေဆိုလို့ရှိရင်ဥက္ကာပြန်တွေကဒီကဘာပေါ်ကိုမတိုက်ခင်ဟိုကဥက္ကာပြန်တွေမှာဩဒီတက်ရှိသရွားတွေများရှိသလားဥက္ကာပြန်တွေကိုဘလို့ပုံစံမျိုးနဲ့ဘလို့ဓာတ်တဘာဝနဲ့ဖွဲ့စည်းထားလဲဆိုတာကိုသိသိချင်းပါတယ်။အဲ့ဒါသိချင်တာဟာဘာလဲဆိုလို့ရှိရင်အဖြေတစ်ခုပဲ။ဥက္ကာပြန်နေပြီးတော့ဗျာတက်ရှိသတ္တဝါတွေကကဘာပေါ်ကိုရောက်လာသလားဆိုတဲ့ဟာကိုအဖြေပေးနိုင်ဖို့အတွက်ကိုသူတေသနာလုပ်ကြတာဖြစ်ပါတယ်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းသက်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီ။နောက်တစ်ပတ်မှာပြန်တင်ဆုံကြပါမယ်။